ရောဟင်ဂျာမွတ်စလင်တွေအပေါ်မြန်မာနိုင်ငံဘက်ကလူမျိုးရုံးတပ်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာကမ်ဘီယာနိုင်ငံကအခုလ17ရက်နေ့မှာအမှုတင်သွင်းခဲ့ပါတယ်။အဲဒီလိုဆွဲချက်တင်လိုက်တဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကကြိုးစားထားပါတယ်။ဒါပေမဲ့ ICJ နိုင်ငံတကာခုံရုံးရောက်သွားတဲ့ဒီမှုဟာတာဝန်ရှိသူတဦးတယောက်အဖွဲ့အစည်းတစ်ခုခုကိုဆွဲချက်တင်တာမဟုတ်ဘဲနိုင်ငံလိုက်တာဝန်ရှိတဲ့သဘောဆောင်တယ်လို့ဆိုတာသတိပြုသင့်တယ်လို့မြန်မာဥပဒေပညာရှင်တဦးကထောက်ပြပါတယ်ဒီတွင်အစုဖွဲ့ရဲ့သဘောထားကိုမဆုစုကမင်းမြန်သတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ရဲဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အဲ့ဒီလိုဖြစ်ရပ်တွေကိုတာစီရင်နိုင်ငံကသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ကမ်ဘီယာနိုင်ငံကကမကဋ္ဌပြုပြီး ICJ နိုင်ငံကတရားရုံးမှာအမှုဆွဲတင်လိုက်တာပါကမ်ဘီယာကတင်တဲ့အမှုတွဲထဲမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာဘက်ကချက်ချင်းရပ်တန့်စေဖို့အတွက်ယာယီအရေးယူပေးဖို့တောင်းဆိုချက်လည်းပါဝင်ပါတယ်စခိုင်းမီမြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကအခမ်းအနားပြောဆိုထားကြတာပါဒီမှုကျူးလွန်သူတွေကိုအရေးယူလိုက်မယ်ဆိုရင်ပြဿနာတွေပြည်လည်သွားမယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဟောင်းဦးအေးလွင်ကဘူယိုရီကိုပြောပါတယ်
နိုင်ငံတော်အစိုးရကလည်းစုံစမ်းစစ်ဆေးရေးမှုတွေလုပ်တယ်။တပ်မတော်ဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်တယ်။အကြီးကြီးဆိုင်ရာကလည်းစုံစမ်းစစ်ဆေးရေးတွေလုပ်တယ်။စုံစမ်းစစ်ဆေးလောက်အောင်အနိဋ္ဌာယုံများသည်ဖြစ်ခဲ့သည်။အဲ့တော့အဲ့ဒါကိုကျူးလွန်တဲ့သူတွေကလည်းပဲဥပဒေအရသူတို့ရဲ့ပြစ်ဒဏ်လေးကိုခံရမယ်။အဲ့လိုဒီပားနဲ့ပြည်တွင်းနဲ့ဆုံးရီးပြီးတော့ကကျွန်တော်တို့အချက်လက်တွေဖလှယ်ပြီးတော့ကတကယ်ဒုက္ခရောက်နေတဲ့လူတွေဒုက္ခကိုအတိအမှန်ပြုမယ်နောက်ပြီးတော့ကပြစ်ပုံကျူးလွန်တဲ့လူတွေကိုလည်းအရေးယူမယ်ဆိုရင်ကျွန်တော်စိတ်ထင်ပြဿနာပြည်လည်သွားပါလိမ့်မယ
်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုသာကမ်ဘီယာနိုင်ငံက ICJ မှာအမှုတင်သွင်းလိုက်တဲ့အပေါ်မြန်မာအစိုးရဘက်ကတုံ့ပြန်မှုတစ်စုံတစ်ရာမပြုသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတရားမှတ်ကြီးဦးဟောက်တူစွမ်းကတော့ဥပဒေကြောင့်အရာတုံ့ပြန်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့သူတို့အနေနဲ့ရခိုင်ဒေသကိုတွားရောက်ပြီးစစ်ဆေးမှုတွေအကြိမ်ကြိမ်လုပ်ခဲ့ပြီးလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့တာကြောင့်ဒါဟာတစ်ဖက်သက်ဆွဆွဲချက်ဖြစ်တယ်လို့အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်
ကျွန်တော်တို့လည်းရခိုင်ကိုမြေကုန်းနေလို့ရောက်ခဲ့ပြီးပြီ။ဘင်္ဂါလီကိုလူမျိုးတုံးတက်ခဲ့တယ်ဆိုတော့အထောက်အထားကျွန်တော်တို့ကမတွေ့ဘူးပြ။မတွေ့တော့ကျွန်တော်တို့လည်းဒါနဲ့ပတ်သက်လို့ဘာမှမပြောခဲ့ဘူးပေါ့လေ။သူတို့ကဘင်္ဂါကိုကြည့်ပြီးတော့လူမျိုးတုံးတက်ခဲ့တယ်လို့ဆွဆွဲလေကျွန်တော်လည်းနားတော့မလဲဘူး။တကယ်တမ်းကျတော့တစ်ဖက်ကဆွဆွဲချက်လို့တော့ကျွန်တော်တို့ကမြင်တာပေါ့
။ရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေရှိနေပြီးအခုချိန်ထိဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။မြန်မာနိုင်ငံအနေနဲ့အခုလိုတခြားနိုင်ငံတခုကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုဆွဲတင်လိုက်တာဟာတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်ပြီးဒီပေါ်ကိုအလုံးပူးပေါင်းဆောင်ရွက်ပြီးတုံ့ပြန်မှုလိုတယ်လို့ဥပဒေပညာရှင်ဒေါက်တာ Flying ကိုကျုံးမြန်ကပြောပါတယ်
။ဒီကိစ္စကတမတော်ကိစ္စတစ်ခုပဲမဟုတ်ဆိုရကိစ္စပဲမဟုတ်ဆတော့တခုတည်းကိစ္စလည်းမဟုတ်ဘူးအစိုးရတို့ပြောတဲ့အချိန်မှာဒီအုပ်ချုပ်ရေးပိုင်းကိုတာဝန်ပေးအစိုးရအဖွဲ့တခုတည်းကိုပြောတာမဟုတ်ဘူးတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဒီလိုမျိုးနိုင်ငံတကာမျက်နှာမှာမြန်မာနိုင်ငံတိုက်ခိုက်ကြဆရာပြီးဖြစ်လာတဲ့အချိန်မှာကိုယ်အချိုးစီပွားကိုယ်ပါတီကိုယ်လူမျိုးအဲ့ဒါမျိုးတွေမထားသေးနဲ့ကျွန်တော်တို့အားလုံးကမြန်မာဖြစ်တဲ့ဆိုရဲစိတ်ထားနဲ့ပြန်ပြီးတော့တုံ့ပြန်ဖို့လိုတယ်လို့ထင်ပါတယ်နောက်ပြီးတော့ပြဿနာတစ်ခုနဲ့တစ်ခုကိုကျွန်တော်တို့မရောဖို့လိုပါတယ်ပြည်တွင်းမှာဖြစ်တဲ့ပြဿနာပြည်တွင်းပြဿနာပါအခုကပြည်တွင်းပြဿနာမဟုတ်ပါဘူးပြည်တွင်းမှာဖြစ်တဲ့ပြဿနာနိုင်ငံတကာပြည်ထောင်စုဖြစ်လာတာကိုခွဲပြီးတော့မြင်တတ်ဖို့လိုပါတယ်လို့ကျွန်တော်ကတော့ယူဆပါတယ
်အခုမြန်မာနိုင်ငံကို ICJ တရားရုံးမှာအမှုဆွဲတင်ထားတဲ့ကမ်ဘီယာနိုင်ငံဟာသူတို့ရဲ့အစိုးရတက်လက်ထက်မှာဆိုရလုံးနဲ့အာဏာရှင်စနစ်နဲ့လူ့အခွင့်အရေးပြဿနာတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိတာကြောင့်ဒီကိစ္စမှာအခုလိုဥဆောင်လုပ်ကိုင်တဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကကြိုးစားနေကြပါတယ်